KNU တပ်မဟာ3ထိန်းချုပ်ထားရထားတဲ့ညောင်လေးပင်ခရိုင်ထဲမှာတော့စစ်ကောင်စီတပ်ကကျေးရွာတွေကိုဝင်ပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်14ဦးကိုဖမ်းဆီးခဲ့ပါတယ်။အစပိုင်းတုန်းကတော့20ကျော်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အသက်ကြီးတဲ့သူတချို့ကိုတော့ပြန်လွှတ်ပေးခဲ့ပါတယ်။ဆက်ပြီးတော့ဖမ်းဆီးခံထားရသူတွေလောလောဆယ်ဘယ်ကိုရောက်နေသလဲဆိုတာကိုမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီကြောင့် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်တိုင်းရင်းသားလက်နက်တိုင် KNU တပ်မဟာ3ထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်နယ်ကအုံးရှိကုန်းကျေးရွာအပါအဝင်ကျေးရွာတချို့ကိုစစ်တပ်ကမတ်လ20ရက်နေ့တုန်းကလက်နက်ကြီးအလုံး60တဲ့မင်းနဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်အဲ့ဒီကျေးရွာတွေကရွာသား20ကျော်ကိုဝင်ရောက်ဖမ်းဆီးခဲ့ပါတယ်အသက်မပြည့်သေးတဲ့ကလေး3ဦးအပါအဝင်14ဦးကိုတော့အခုချိန်ထိဘယ်မှာဖမ်းထားလဲဆိုတာမသိရဘူးဆိုပြီးဒေသခံတဦးက VOA ကိုပြောပြပါတယ်
အမသူရွာထဲဝင်လာတဲ့သူကလူဖမ်းသွားတာလေအဲလူကြီးရောကလေးတွေရောပေါ့ဦးလေသူ့နဲ့လူအကုန်ဖမ်းသွားပြီးတော့သွားပြီးတော့ဖုန်းကြီးရောရမိရဖတ်တွေရောသွားပြီးတော့အကျိုးရောင်းစရာပြီးတမန်ပြီးသူဆိုတော့ပြန်တောင်းတော့လေသူကပြန်မလွတ်ပေးဘူးအသက်ကြီးတဲ့လူနဲ့ပြီးချီမတန်ဆုံးပေါ့အဲ့နှစ်ယောက်နဲ့ပဲသူကကလေးအဲ့သတ်မပြည့်နေတဲ့ကလေး၃ယောက်ပါဝင်အားလုံး၁၄ယောက်ကျန်နေရမှာအာအကြောင်းကြမ်းမတော့မသိဘူးသူကတွေ့လာတဲ့သူကနေတွေ့နေလူကိုအကုန်လက်ခံတယ်ရွာသားရရဲ့ကြောက်လို့အကုန်ထွက်ပြေးရပေါ့ထွက်ပြေးရသူတွေ့နေလူအဖမ်းခံရတာပေါ့
ညောင်လေးပင်ခရိုင်ထဲမှာရှိတဲ့မုံမြို့နယ်ကြောက်ကြီးမြို့နယ်တဲကကျေးရွာ20လောက်ဟာစီးရဲလှုပ်ရှားမှုတွေကြောင့်ဘေးလွရာကိုထွက်ပြေးနေရပြီးအခုရက်ပိုင်းတွင်စစ်ဘေးဒုက္ခသည်တောင်းလောက်ရှိလာနေပါတယ်
။ဟုတ်ကဲ့အဲ့ဒါစစ်တောင်းကြီးရဲ့အရှိပကံပေါ့မှာသူကဟိုနေ KNU ထိချုပ်နေနေပေါ့ကျွန်တော်တို့ KNU အပိုင်ထဲမှာပေါ့တက်မှာတော့လေတူမြို့နယ်ပေါ့အမကြီးပင်စုတို့လိန်ပင်ဝဲတို့စစ်ဖျောင်းတို့ဝဲမှုတို့ဤစုတို့အလေကျွန်းတို့အဲ့ရွာအလုံးအဲ့ရွာ6ရွာပေါ့ဒီကတော့မနေရတော့ဘူးရွာသားတွေအကုန်ချက်ပြေးနေရတာပေါ့စစ်သားလက်နက်ကြီးနဲ့ဒါလည်းပြေးနေတော့အိမ်ငါးလုံးလည်းထိခိုက်ပြီးပြည့်စေသွားတာပါမပိန်းစလုံးအာစစ်တပ်ပေါ့ခမ်းမရ264ပေါ့ပိန်းစလုံးကကျွန်တော်ညောင်လေးပင်ကြော်ဝိုင်းပိန်းစလုံးတို့အချက်ကြီးအနေပေါ့ရွှေချင်းချက်ကြီးပိုင်တယ်မှာပါမှာပေါ့အားလုံးရွာရဆိုရင်တော့မှအင်းပြီးကြီးရွာတို့ရေတုံးကုန်းကြီးရွာတို့ခင်ကန်းလက်ကြီးရွာတို့အဲ့ရွာသားတွေအဲ့စစ်တပ်စခန်းထိုင်ကြတဲ့ကသူမနေရတော့ထွက်ပြေးနေရတယ်ပေါ့လို့ဆန်ရမကတော့ကျွန်တော်ဒီမိုးပမာဆိုပဲဒီညောင်မသားအုပ်စုဆိုဆိုရင်ဟဲ့လားအဲ့ဘက်ရွာညောင်မသားရွာဟိုဟဲ့နာမရှိတဲ့ရွာပေါင်းစုံပေါ့အဲ့ညာရွာကြီးအကုန်လုံးအခုချိန်ထွက်ပြေးနေရတာရွာကိုပြန်ဝင်ရဲဘူးလေစစ်ဘေးဆောင်တော့အခုလောဆယ်အဲ့ရွာ6ရွာပဲ3000ကျော်ကျွန်တော်တို့ဒီဘက်မှာလည်း3000ကျော်အားလုံးဆိုဆိုရင်စစ်ဘေးဆောင်က1000ကျော်ရှိတယ်မှာ
အခုဆိုရင်စစ်တပ်နဲ့ KNU KNL PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကရင်ပြည်နယ်ထဲမှာစစ်ဘေးရှောင်3000ကျော်ရှိနေပြီးတနေ့တခြားပိုတိုးလာနေတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ရှင်